ယူရေနီယံသတ္တုကိုတန့်စင်ပြီးနျူကလ িয়ার လုပ်ငန်းတွေမှာတုံးမယ်ဆိုရင်မြန်မာနိုင်ငံမှာလုံနိုင်စွမ်းဘယ်လောက်ရှိမယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါစီ။မြန်မာနိုင်ငံကနျူကလ িয়ার အသုံးပြုတဲ့လက်ရှိအနေအထားတွေကိုစစ်တကသိုလ်အငြင်းစားပမောက္ခတဦးလည်းဖြစ်လက်ရှိမြန်မာ Academy of Technology နည်းပညာကျောင်းအကြီးအကဲတာဝန်လည်းထမ်းဆောင်နေတဲ့နျူကလ িয়ার ပညာရှင်ဒေါက်တာဦးသိန်းဖိုးစောကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောပြပေးခဲ့ပါတယ်။အရင် Illinois တက္ကသိုလ်က Trigger Mark II Nuclear Reactor မှာ license နဲ့အလုပ်မလုပ်ခင်က American ပြည်ထောင်စု Colorado School of Mines မှာ Metallurgical တတ္တုဗေဒ engineer ဘွဲ့ကိုယူလာတဲ့သူမို့ nuclear လုပ်ငန်းနဲ့ဆက်ဆက်နေတဲ့ uranium လိုတတ္တုတွေမြန်မာနိုင်ငံမှာဘယ်အတိုင်းတာထိထုတ်ယူနိုင်နေဆိုတာနဲ့ uranium တန့်စင်တဲ့အနေအထားတွေကိုပါမေးမြန်းပြီးဒီတစ်ပတ်မှာပြောပြပေးမှာပါ
။ကျွန်တော်အနေနဲ့က nuclear အတွက်ဒီ military use ပဲရှိသေးတယ်။အခြား use တွေကလည်းရှိမှာ။ဘာမတွေ့မရှိဘူး။ဆန္ဒမရှိဘူး။ဘာကြောင့်မရှိလဲဆိုလို့ရှိရင်ပြည့်ချက်ကအကုန်လုံးကျွန်တော်လုပ်နေတာကြီး academic interest ပဲ။ကျွန်တော်နိုင်ငံဒီဘက်ကဘယ်မှာပေါက်တော့လဲ။လူပြေဝပင်ရလို့အချက်ကြီးဖြစ်အတဘက်ရတ်အနောက်ဘက်မှာမှာမဖောက်မရဘူးဆရာတို့မြန်မာနိုင်ငံအနေနဲ့ဟာအိန္ဒိယနိုင်ငံကြီးအကုန်လုံးသိနေနေလာအရန်လိုလို့ဆရာတို့ပို့ရှင်နေဆိုတော့မှမြန်မာနဲ့ delivery system rocket to missile ကိုရှိရမယ်အဲ့ဒါလည်းမရှိဘူးကျောင်းနိုင်ငံမှာ delivery system ဆိုတာစကိုမလုပ်ရသေးဘူးရှိလည်းမရှိဘူးအဲ့ဒါဖြစ်နေကြောင်းဘာမှစိတ်ပူစားမှုမရှိဘူးအကုန်လုံးလုပ်တယ်ဆိုတာက scientific interest academic interest ရဲ့ကျောင်းလေးလာတဲ့ကျောင်းနိုင်ငံမှာ uranium deposit ရှိရဲအဲ့ဒီ deposit ကိုဘယ်လိုထုတ်ယူရမလဲအဲ့ဒါတော့ပဲဆက်လို့ရှိတ
ယ်ဟုတ်ကဲ့ဆရာဆရာပေါ့နော်ဒီအမေရိကန်မှာ Colorado School of Mine မှာဆရာပညာသင်ခဲ့တယ်လို့ဆရာပြောပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့မြန်မာနိုင်ငံမှာပေါ့နော်ဒီမြန်မာနိုင်ငံထဲမှာ uranium လိုမျိုးဒီ radio သတ္တိကျတဲ့ဓာတ်သတ္တုတွေဘလောက်များများဟုတ်ကဲ့ဆရာဘယ်လိုမျိုးစားတွေရှိတယ်အတိုင်းတာဘလောက်များများထိရှိတယ်ဆိုတာအချင်းချင်းလေးပြောပြပေးပါဆရာ
ကျောင်းရှိမှာ thorium ရှိတယ် uranium ရှိတယ်နော် thorium ဆိုတာကအခု mogo ကျောင်းမြေတွေထွက်နေနေရတယ်မှာအဲ့ညာတွေတိုင်းမှာ thorium ရှိတယ်နောက်တစ်ခါကတောင်ကြီးပင်ပက်မှာဆိုလို့ရှိရင် iron ore deposit ရှိတယ် iron ore deposit တဲ့မှာရောပြီးတော့ uranium ပါတယ် uranium ဆိုတာပြော uranium မဟုတ်ပါဘူး secondary deposit တွေပါအဲ့ဒီမှာလည်းပဲများများဆက်စားရှိတာမဟုတ်ဘူးသိမရှိဘာမှသိများစားမရှိဘူးအခုကပြောလို့ပဲအဲ့ဒီဥစ္စာကိုဆရာတို့ကယူပြီးတော့အခုတိုင်းဆို yellow cake ဆိုတဲ့ uranium ခါလေးထုတ်ဖို့ uranium oxide ထုတ်ဖို့ဥစ္စာလေးကိုစူးစမ်းတော့မှအဆင်ပြေသေးပါဘူးအဲ့ဒါလည်း for academic and scientific interest တွေပဲ
ဆရာ uranium ဘလောက်များများရှိပါလဲဆရာ
အမျိုး100တန်ဆောက်ရှိမှာဒါပဲပေါ့တန်ဆောက်ရှိ10တန်100တန်ဘလောက်ပဲရှိလဲထုတ်လို့မရသေးဘူးနော်ရစပြောတာ
ဟုတ်ကဲ့ဆရာ thorium မဟုတ်ဆရာ
thorium ကတော့ very scarce ပါဘာမှမရှိဘူးသိမရှိဘူး uranium တော့မရှိဘူး thorium ကဘာလဲဆိုလို့ရှိရင်ဒီရောမှာရှိတဲ့ဒီ secondary deposit လေးတွေပါ
ဟုတ်ကဲ့ now uranium နဲ့ thorium အပြင်တခြားဘာတွေရှိပါသေးလဲဆရာ
ဒီ reactive ဆိုလို့ရှိရင်ရှိတာကတော့အဲ thorium နဲ့ uranium ပဲရှိတယ်အကျဉ်းနဲ့ metal ဆီရတော့အများကြီးရှိတယ်။ဆိုအဲဒီမှာနည်းနည်းပပဝီဒီ active ဖြစ်တဲ့ဟာတော့ပိုင်ပါတော့။ဒါနဲ့ commercially တော့လည်းကောင်း technically energy မှာတော့သုံးရလောက်တဲ့အမောင်းမရှိပါဘူး
။ uranium
လေးတစ်ခုပဲနည်းနည်းပပရှိတယ်ဒါပဲ။ nuclear နဲ့ပတ်သက်လို့ကကျွန်တော်နိုင်ငံမှာနော်လူတွေကခေါ်လာဟလာနဲ့တန်တရားနဲ့ကိုလျှောက်ပြောနေတာ။ကျွန်တော်နိုင်ငံမှာ study လုပ်ခဲ့ပြီးတယ်။ကျွန်တော်နိုင်ငံမှာ uranium deposit တွေရှိတယ်။အဲဒီ deposit တွေကဘလောက်ရှိလဲဘာရှိလဲဆရာကိုယ်တိုင်နိုင်ငံတာ။အဲဒီ uranium ရှိုံနဲ့လည်းဘာမှလုပ်လို့မရဘူး။uranium ကို scientific interest academic interest တဲ့ uranium ကို concentrate လုပ်မယ် yellow cake လုပ်မယ်ဒါပေမဲ့ uranium by itself is dirt ဘာလို့လုပ်မရဘူးလူတွေကထင်နေကြ uranium ရှိရင်အကုန်လုပ်လို့ရတယ်ခင်ဗျာဘာမှလုပ်လို့မရဘူးဒီ pure uranium 99% pure ဖြစ်တဲ့ uranium တော့ဘာမှလုပ်လို့မရဘူးလူတွေကဘာနဲ့မှားနေလဲဆိုတော့အများအပြင်ကတော်မြန်မာနိုင်ငံမှာလည်းဒီပြတယ်တချို့လူတွေက uninformed ဖြစ်ပြီးတော့ uranium နဲ့လုပ်ချင်တာလုပ်ရတယ်ခင်ဗျာ uranium ကို concentrate လုပ်ပြီး purify လုပ်လို့ခုနဆရာပြောလို့ပဲ99.9% ရရင်တော့မှဘာလို့လုပ်မရသေးဘူး။အဲဒီ uranium ကို enrich လုပ်မှာ။အဲဒီ enrich လုပ်တာနဲ့ pure လုပ်တာနဲ့ရောနေကြတယ်။ enrich လုပ်တဲ့ဆိုတာကအဲဒီ pure uranium မှာရှိတဲ့ radio isotope က uranium 238လို့ခေါ်တယ်။အဲဒီ uranium 238က69ရာခိုင်နှုန်းတော့ရှိတယ်။ကျန်တဲ့ခုနပြောလို့အသုံးထုတ်ချလို့ရတဲ့ uranium 235က 0.7% လောက်ပဲရှိတယ်။အဲဒီ uranium 235ကို 0.7% ကနေပြီးတော့အသုံးချလို့ရအောင် 3% 4%20% 30% ဘုံတွေလုံးမဆိုင်တော့ 70% 80% တွေလောက်အောင်မဟုတ်လေအဲ့လိုလောက်တာကို enrich လို့ခေါ်တယ်အဲ့ဒီ enrichment process ကိုလုပ်နိုင်တာကဘာမှာလက်ချောင်းလေးနဲ့ချိုးယူလို့ရတဲ့နိုင်ငံလောက်ပဲရှိတယ်တချို့ nuclear weapon ရှိတဲ့နိုင်ငံတွေမှာတော့အဲ့လို enrich တဲ့ facility မရှိဘူး Hello, enriched facility ya le. Lo le ku ne lambda ya workshop ma lo lu ya da ma ho. Na in jam sophisticated pisi ni ne a shin shin lo wa le sa. Sia ro a nei ne ga mi ma naing ga ha myao korea ne pu paw mi lo de lo ba bi. Ai myao korea ma da ma a le mi shi be u. Myao korea ku dai ga tu lo ma pe sia nuclear weapon go lo nai ne a shin na ma shi be u. A lo sia ro a nei ne ga a ri a twet nuclear a twet le di military use specific the chinese web ke ne so ma. Di ba ma mo de ma shi u. Sa na ma shi u.
မြန်မာနိုင်ငံအတွက်ပေါ့နော်နျူကလ িয়ার ဘာသာရပ်မှာတိုးတက်လာအောင်ပထမဦးဆုံးဘာလုပ်တင်တယ်လို့ထင်ပါလဲရှင
်ဘာလုပ်တင်လဲဆိုရှင်အပလောက်ဆုံးလူမွေးရမှာပေါ့ညာရှင်လူမွေးရမှာပေါ့ဒီမှာဗန်းတန်းနေပုတ်ချရမယ်နိုင်ငံရမှာသွားပြီးညာပင်ရမယ်ကောက်တာကတော့နိုင်ငံက expert ဒီမှာလာတယ်တော့ကောက်တာပေါ့နိုင်ငံကိုသွားပြီးဆိုတော့သွားမယ်ဆိုရင်ပြောင်းနေပဲသွားနိုင်တယ်နောက်တစ်ခုကခုန NDD ဆိုတဲ့ Non-Defense Assistance ညပတ်တဲ့ solution နဲ့ IAEA ရနေပြီးတော့ expert ဒီလာတယ်ဒီမှာပဲနာပူချာပေးတယ်ဆရာကိုယ်တိုင်ဝင်ပါပြီးပူချာပေးတယ်အခုဆိုလို့ရှိရင်အဲ့ဒီကလေးတွေဟာသူတို့ကဆို independently လုပ်နိုင်တဲ့အခြေအနေရှိပြီအဲပစ္စည်းပစ္စည်းအားမရှိဘူးဖြစ်နိုင်လို့ရှိရင် multi purpose ရဲ့ဂျာလေးတစ်ခုပေး multi purpose ဆိုလို့ရှိရင် isolate လေးထုတ်လို့ရမယ်အဲ့ဒါ training line လုပ်လို့ရမယ် energy လက်ဆန်းထုတ်လို့ရမယ်အဲ့လောက်ပဲလိုတယ
်ဟုတ်ကဲ့ပါဆရာ
ခုက power reactor တောင်မှဆရာတို့မှာ hydro resources ကြီးအများကြီးရှိတယ်ထောင်နဲ့ပေါင်းနဲ့ရှိရှိ inter university collaboration နဲ့အဲ့ဒါဆရာတွေဒီမှာလာပင်ပေးမယ်အဲ့ဒါပူချမယ်တစ်ထောက်ခုပစ္စည်းပေးမယ်ဆိုရင်သိကောင်းတာပါအထူးသဖြင့်အဲတင်ထောက်ခုပစ္စည်းနဲ့ medical use အတွက်ပစ္စည်းပေးစေခြင်းနဲ့အဲတော့မှ nuclear medicine ကိုသိပြီးတော့နောက်ကျတယ
်မြန်မာ academy of technology နီးပညာကျောင်းအကြီးအကဲဖြစ်တဲ့ nuclear engineer ဒေါက်တာဦးသိန်းဖိုးစောရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်